နီးစ်မြို့မှာအမျိုးသားနှင့်အထိမ်းမှန်ကျင်းပနေတဲ့လူအုပ်ထဲကိုထရက်ကားနဲ့ဝင်တိုက်ပြီးလူ84ဦးသေဆုံးစေခဲ့တဲ့သူမှာဒီတိုက်ခိုက်မှုကိုလုပ်ဖို့လာပေါင်းများစွာကြိုတင်ကြံစီခဲ့ပုံရပြီးသူ့ကိုအကူအညီပေးတဲ့ကြံအပါတွေလည်းရှိတယ်လို့ပဲရစ်မြို့ကတရားရေးအရာရှိတွေကပြောပါတယ်ကြာတာပရင်းနေကပဲရစ်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရားရေးအရာရှိတဦးကဒင်းနောက်တွေကိုပြောကြရမှာသူ့ရဲ့ဖုန်းထဲကရတဲ့အင်တာနက်ရှာဖွေမှုတွေနဲ့ဓာတ်ပုံတွေအရဒီလူဟာ2015ခုနှစ်လောက်ခရဲကဒီတိုက်ခိုက်မှုကျူးလွန်မှုပြင်ဆင်ခဲ့တယ်လို့ယူဆရတဲ့အကြောင်းပြောပါတယ်။အခုချိန်မှာလူ9ဦးကိုဇူလိုင်လ14ရက်နေ့ကဖြစ်ပွားနေခဲ့တဲ့အကြမ်းဖက်မှုကိုကျူးလွန်သူကိုအကူအညီပေးခဲ့တဲ့အတွက်လူတက်မှုလက်နက်ကင်ဆောင်မှုအပါအဝင်အကြမ်းဖက်မှုကျူးလွန်မှုကြိုးပမ်းမှုဆွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းထားပါတယ်။ထိန်းသိမ်းထားတဲ့အထက်ကအမျိုးသား၄ဦးဟာပြင်သစ်နိုင်ငံသားဂျူနီရှားလူမျိုး2ဦး၊တူနီရှားနိုင်ငံသား2ဦးနဲ့အယ်ဘေးနီးယားနိုင်ငံသား2ဦးလို့ပါဝင်ပါတယ်။ဂျန်နက်2ဦးကတော့ပြင်သစ်နဲ့အယ်ဘေးနီးယား2နိုင်ငံသားခံယူထားတဲ့အမျိုးသမီး2ဦးဖြစ်ပါတယ်။ထရက်ကားကိုမောင်းနေလာသူအသက်32နှစ်အရွယ်မိုဟာမက်လီဟိုဂျေဘိုဟဲလ်ကတော့တူနီရှားလူမျိုးဖြစ်ပြီးနီးစ်မြို့မှာနှစ်ပေါင်းများစွာနေထိုင်လာသူဖြစ်ပါတယ်။